မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဘာဝင်ထိတ်တန်းခေါင်းဆောင်အများအပြားကိုရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူမျိုးရုံးတပ်ဖြတ်မှုနဲ့ဆွဆွဲပြီးရိုဟင်ဂျာတွေနဲ့လက်တင်အမေရိကလူခွင့်အဖွဲ့တွေကဗိုလ်တပူးနေမှာအာဂျင်တီးနားတရားရုံးမှာတင်သွင်းခဲ့ပါတယ်။ဒါဟာငြိမ်းချမ်းရေးနိုဘယ်ဆုရှင်ဒေါက်တာဆန်းစုကြည်ကိုရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးပထမဆုံးအကြိမ်ဖြစ်တဲ့တရားရေးအရာပြစ်မှတ်ထားလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။အာဂျင်တီးနားနိုင်ငံနဲ့တခြားနိုင်ငံအများအပြားရဲ့ဥပဒေအရလက်ခံထားတဲ့နိုင်ငံတကာတရားစီရင်ပိုင်ခွင့် Universal Jurisdiction အမှုအရအာဂျင်တီးနားမှာတရားဆွဆိုလိုက်တာဖြစ်ပါတယ်။နိုင်ငံတစ်နိုင်ငံမှာကျူးလွန်တဲ့စစ်ရာဇဝတ်မှုတွေနဲ့လူသားစုပေါ်မှာကျူးလွန်မှုတွေအပါအဝင်ဆုတ်ဝတဲ့လုပ်ရက်တွေအတွက်ဘယ်နေရာမှာမဆိုဒီစီရင်ပိုင်ခွင့်ဥပဒေအရတရားဆွဆိုနိုင်တာဖြစ်ပါတယ်။လူမျိုးရုံးတပ်ဖြတ်မှုကျူးလွန်သူတွေအကူအညီပေးသူတွေနဲ့ဖုံးကွယ်ဖို့အတွက်လှုပ်ဆောင်သူတွေကိုရာဇဝတ်ပြစ်မှုနဲ့တရားဆွဆိုနိုင်ဖို့အခုလိုလှုပ်ဆောင်ရတာဖြစ်ပြီးမြန်မာခေါင်းဆောင်တွေကိုတခြားဘယ်နေရာမှာမှရာဇဝတ်ပြစ်မှုနဲ့တရားဆွဆိုဖို့မဖြစ်နိုင်တဲ့အတွက်အခုလိုအာဂျင်တီးနားနိုင်ငံကနေတဆင့်တရားဆွဆိုရတာဖြစ်ကြောင်းတရားလိုရှိနေသောမတ်အိုဟေးက AFP သတင်းဌာနကိုပြောပါတယ်အာဂျင်တီးနားတရားရုံးကလှုပ်ဆောင်နေတဲ့တခြားနိုင်ငံတကာစီရင်ပိုင်ခွင့်ဆိုင်ရာအမှုတွေထဲမှာတရုတ်နိုင်ငံကဖာလင်ကောင်လှုပ်ရှားမှုဆိုင်ရာအပြင်ကွမ်လွန်တူစပိန်နိုင်ငံကအာနာရှင်ဟောင်းဖရန်စစ်စကိုဖရန်ကိုနဲ့ဆက်နွယ်နေတဲ့အမှုတွေလည်းပါဝင်ပါတယ်